ကနေဒါလွှတ်တော်ရဲ့စီဝေးဝဲမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရက်ကိုမနေ့ညနေကအတည်ပြုလိုက်ပါတယ်လွှတ်တော်ရဲ့နိုင်ငံသားရေးရာနဲ့နိုင်ငံတကာကုန်သွယ်ရေးကော်မတီကနေကမကထပြုတင်သွင်းတဲ့အဲ့ဒီအစိုးပြုချက်ဟာမြန်မာစစ်အစိုးရရဲ့လူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေကိုဖြစ်ပျက်ရှုံချထားပါတယ်ဒီအကြောင်းကျမတို့ရဲ့ကနေဒါခြေစိုက်သတင်းတောက်ဦးတင်မောင်သူကအခုလိုသတင် သူမြင့်ချမှတ်နိုင်ဖို့အတွက်အရေးပါတဲ့ဆုံးဖြတ်ချက်တရက်ကိုကနေဒီယန်ပါလီမန်မှာမေလ18ရက်နေ့ကမဲခွဲအတည်ပြုချမှတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုကနေဒီယန်စိုက်ခံပါတီ3ပါတီကိုကုစားပြုတဲ့လွှတ်တော်အမတ်158ဦးကထောက်ခံမဲ့ပြီးခဲ့ကြပြီးအာဏာရလူနည်းစုအစိုးရကိုကုစားပြုတဲ့လွှတ်တော်အမတ်123ဦးကကန့်ကွက်မဲ့ပြီးခဲ့ကြပါတယ်။အခုလိုမဲခွဲဆုံးဖြတ်နေတဲ့အချိန်မှာကနေဒါနိုင်ငံရောက်မြန်မာဒီမိုကရေစီရေးလှူရှားသူအစုဟာပါလီမန်ခန်းမဆောင်ရဲ့အထူးအဲ့ဒီတော်များအတွက်နေရာချထားတဲ့နေရာမှာရောက်ရှိနေကြတာကိုတွေ့ရပါတယ်။မဲခွဲဆုံးဖြတ်မှုအနိုင်ရသွားတဲ့အချိန်မှာတော့အတိုက်ခံပါတီ၃ခုစလုံးကတခက်နဲ့အားပေးထောက်ခံလိုက်ကြတဲ့လွတ်တော်ကိုယ်စားလှယ်တို့ဟာမြန်မာဒီမိုကရေစီရေးလှူရှားသူများရှိရာဖက်ကိုဥတည်လိုက်ကြပြီးလက်ခုပ်ဩဘာသံများနဲ့တိုက်လိုက်လေလေအားပေးကြတာကိုတွေ့ရပါတယ်။အနိုင်ရပါတီအနေနဲ့မြန်မာဒီမိုကရေစီရရှိရေးအတွက်ရေးပါတဲ့ဒီဆုံးဖြတ်ချက်ကိုဘာကြောင့်ကန့်ကွက်ခဲ့ပါသလဲလို့အကြသေးခင်ကနိုင်ငံခြားရေးဝန်ကြီးတာဝန်ကိုထမ်းဆောင်ခဲ့သူယခုကာကွယ်ရေးဝန်ကြီးတာဝန်ကိုဆက်လက်ထမ်းဆောင်နေသူဘဲဂရီယန်ကိုမေးမြန်းခွင့်ရခဲ့ပါတယ်
Government of Canada and Canada as a country does not recognize governments it recognizes only countries
အစိုးရအနေနဲ့ဒီဆုံးဖြတ်ချက်ကိုထောက်ခံမဲ့ပြီးလို့ရတဲ့အနေအထားမရှိပါဘူးလို့ဘဲဂရီယန်ကဆိုပါတယ်ဘာကြောင့်လဲဆိုတော့ကနေဒီယန်အစိုးရအနေနဲ့နိုင်ငံတစ်ခုရဲ့အနေအထားကိုဒါအတိမတ်ပြုလို့ရပြီးအစိုးရတရက်ကိုအတိမတ်ပြုလို့ရတဲ့အနေအထားမှမရှိပါဘူးဒီဆုံးဖြတ်ချက်မှာကျွန်တော်တို့မလုပ်နိုင်တဲ့အရာကိုတောင်းဆိုထားတာကြောင့်အခုလိုထောက်ခံမဲပေးဖို့မဖြစ်နိုင်ခဲ့ပါဘူးလို့ပြောကြားသွားခဲ့တာဖြစ်ပါတယ်ဝင်းကြီးဘဲဂရန်ကဆက်ပြီးဒီဆုံးဖြတ်ချက်မှာကျွန်တော်တို့ထောက်ခံသဘောတူတာတွေရှိတယ်လို့မထောက်ခံတာတွေလည်းပါတယ်လို့ဆိုပါတယ်ကျွန်တော်တို့ထောက်ခံပြီးမြန်မာပြည်ဒီမိုကရေစီရေးအတွက်လုပ်နိုင်တဲ့အချက်တွေကိုတိလာသုံးသပ်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်VOA အနေနဲ့ကနေဒီယန်နိုင်ငံခြားရေးဝန်ကြီးပီယက်ပက်ဒီကူးကိုလည်းပါလီမန်ခန်းမဆောင်ပြင်ပမှာမေးမြန်းခွင့်ရခဲ့ပါတယ်။သူကအာဏာရလယ်ပယ်ပါတီအစိုးရအနေနဲ့မြန်မာပြည်ဒီမိုကရေစီရရှိရေးကိုထောက်ခံပါတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ထဲမှာပြည်ပရောက်မြန်မာမြန်ပေါင်းအစိုးရကိုအတီလင်းထောက်ခံဖို့ပါဝင်လာကြောင်း၎င်းတို့အစိုးရကိုဥပဒေပိုင်းဆိုင်ရာအရအချက်ရိုက်စီခဲ့တယ်လို့ဆိုပါတယ်။ဒီအချက်ကိုပြောင်းနိုင်ဖို့ကြိုးစားခဲ့ပါသလားလို့မေးမြန်းတဲ့အခါမှာအနာရပါတီအနေနဲ့ပါလီမန်အသင်းမှာဆက်လက်ဆွေးနွေးလိုပေမဲ့အခွင့်မသာခဲ့ဘူးလို့ဖြေကြပါတယ်မြန်မာပြည်နဲ့ပတ်သက်တဲ့သမိုင်းဝင်ဆုံးဖြတ်ချက်ကိုထောက်ခံခဲ့တဲ့ကနေဒီယန်စိုက်ခံပါတီတစ်ခုဖြစ်တဲ့ New Democratic Party ရဲ့ခေါင်းဆောင် Jack Layton ကလည်း VOA ကိုအခုလိုပြောပြခဲ့ပါတယ
် It's very disappointing to see the Liberal Party which is also the governing party to oppose this motion
အနာရလေဘယ်ပါတီကဒီဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့တာကိုတွေ့ရတဲ့အတွက်သိကြတယ်ကြာမိပါလေပါလီမန်ရဲ့ဆုံးဖြတ်ချက်ကိုလေးစားဖို့အတွက်အစိုးရကိုကျွန်တော်တောင်းဆိုပါတယ်လွန်ခဲ့တဲ့နှစ်ကမှပြည်သူလူထုကရွေးချယ်လိုက်တဲ့လွတ်တော်ကိုယ်စားလှယ်များအများစုရဲ့ဆုံးဖြတ်ချက်ကိုအတိမတ်ပြုဖို့ကိုလည်းတောင်းဆိုလိုပါတယ်လို့အတိုက်ခံပါတီခေါင်းဆောင်တူဖြစ်တဲ့ Jack Layton ကပြောပြသွားခဲ့တာဖြစ်ပါတယ်ဒီအစိုးရချက်ချမှတ်နိုင်ရေးမြန်မာဒီမိုကရေစီရဲ့လှုပ်ရှားသူများနဲ့အတူကြိုးပမ်းဆောင်ရွက်ခဲ့သူ Canadian Friends of Burma Canadian မြန်မာမိတ်ဆွေများအဖွဲ့မှတာဝန်ခံSheriff Courage Gale.
I'm extremely happy that this passed. This is a very, very strong tool that we now have.
ကျွန်တော်အဆိုင်ထက်အလွန်ဝမ်းသာပါတယ်။ဒါဟာဆိုရင်မြန်မာစစ်အစိုးရကိုမီဒီယာအစိုးရအနေနဲ့ပုံမပြင်းထန်တဲ့အရေးယူမှုနဲ့မြန်မာပြည်မှာဒီမိုကရေစီရရှိရေးသွန်အားပေးလှုပ်ဆောင်လာစေဖို့အားကောင်းတဲ့လက်နက်တစ်ခုဖြစ်ပါတယ်။အတိုက်အခံပါတီအမတ်တွေပြောနေကြသလိုကနေဒီယန်အစိုးရအနေနဲ့ပါလီမန်ရဲ့ဆုံးဖြတ်ချက်ကိုလက်ခံပြီးလိုက်နာဆောင်ရွက်လိမ့်မယ်လို့ညွှန်လင်းပါတယ်လို့ပြောပြသွားခဲ့တာဖြစ်ပါတယ်။ဗမာဖွရန်ကနေဒါရဲ့ဥဆောင်ဖွဲ့ဝင်သူဖြစ်တဲ့ကိုကျော်မိုးကလည်းဒီဆုံးဖြတ်ချက်ဟာမြန်မာဒီမိုကရေစီရေလှုပ်ရှားသူများအတွက်ကနေဒါနိုင်ငံမှာအကြီးမားဆုံးအောင်ပွဲခံမှုဖြစ်ပြီးဒီဆုံးဖြတ်ချက်ကိုလိုက်နာဆောင်ရွက်လာစေဖို့အတွက်ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်း VOA ကိုပြောပြခဲ့ကြောင်း